Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2019ခုနှစ်ဇွန်လ9ရက်အထူးနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျူထွေးပါရှင
်ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ယူရိုနိုင်ငံမှာပါလီမန်နဲ့ကွယ်လွန်သူခေါင်းဆောင်အယတ်တိုလာရူဟိုလာခိုမနီကိုဗိမန်တို့ကိုဒီကနေ့ပြစ်မှတ်ထားတက်ခတ်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS ဖွဲ့ကကြေညာလိုက်ပါတယ်ခီးတဲ့တရားကြောလိုက်ပါသွားတဲ့မြန်မာတပ်မတော်ပို့ဆောင်ရေးလေယာဉ်တစ်စီးပျောက်ဆုံးနေကြောင်းအာဏာပိုင်တွေသတင်းထုတ်ပြန်ထားပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုက်နေသူကြေညာပေးမှာပါ
ဟုတ်ကဲ့ပါရှင်အရှိလေပိုင်းဒေတာတင်းမာမှုတွေနဲ့ပတ်သက်လို့တော့အီရန်ပေါ်ဘယ်လိုဝေဖန်မှုတွေရှိနေပါလဲ
Iran is a force for instability. Iran is a force for chaos. Iran
ဒေတာတွေမတည်ငြိမ်မှုတွေဖြစ်အောင်အီရန်ကလှုပ်ဆောင်နေတဲ့အကြောင်းဆော်ဒီအာရေဗျာနိုင်ငံသားရဲဝင်ကြီး Abdel bin Ahmed Al Jubeir ကဝေဖန်ပြောဆိုသွားတာပါ။မကြာခင်မှာအပြည့်စုံနာဆင်နိုင်ပါတယ်ရှင်။အဲ့နောက်မှာတော့ဒီဆက်သွေးပုံမှန်66ကာဂျီနဲ့တရားစွဲထားတဲ့အမှုတွေချက်ချင်းရက်ဆိုင်ပေးရေးသတင်းမီဒီယာသမားတွေရဲ့တောင်းဆိုမှုနောက်ဟိုင်းကြီးချိုးနီကြီးရွာတွေမှာကြွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့သတင်းနဲ့ရကုံမြို့တွင်းရည်ကြီးမှုကြောင့်နေဆက်ကုံတင်ပို့မှုတွေမှာပယ်လို့ရိုက်ခတ်မှုတွေရှိနေတယ်လေစူရာတွေကိုလည်းမကြာခင်မှာစူးစီးတင်ပြပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုင်တို့ကတက်လက်တင်ပြပေးကြပါမယ်ရှင်
ယူရိုနိုင်ငံမှာပါလီမန်နဲ့ကွယ်လွန်သူခေါင်းဆောင်အယတ်တိုလာရူဟိုလာခိုမနီကိုဗိမန်တို့ကိုဒီကနေ့ပြစ်မှတ်ထားတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS စစ်သွေးကြွအဖွဲ့ကကြေညာလိုက်ပါတယ်။တက်ခတ်မှုစတင်ပြီးနိုင်ပိုင်းအကြံမှာပဲ IS အစိုးရအဖွဲ့ရဲ့အာခမက်တရင်ဌာနကကြေညာလိုက်တာပါ။ယူရိုနိုင်ငံကလာတဲ့သတင်းတွေထဲမှာတော့လူထုတည်ဆုံပြီးအများအပြားထိခိုက်ဒဏ်ရာရခဲ့တဲ့တီရန်မြို့တော်တောင်ဘက်ကကိုဗိမန်တက်ခတ်မှုမှာအသေးခံဘုံးကွယ်သမားနဲ့တနတ်သမား3ဦးကစီးနင်းတက်ခတ်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်။တက်ခတ်သူတွေကအနည်းဆုံး2ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပြီးတူဦးတော့အသေးမီချောင်းလဲတင်းနေတာပေါ်ပြနေတာပါ။ UN ပါလီမန်ကတက်ခတ်မှုမှာတော့တက်ခတ်သူတူကလွတ်တော်အစအုပ်တွင်အသေးခံဘုံးကွယ်ခဲ့ပြီးတနတ်သမား3ဦးလည်းပါဝင်ခဲ့ပါတယ်။တက်ခတ်မှုတွင်လွန်ကျော်ရေးအဆောင်2ဦးနဲ့တူလူတော်များလွန်ကျော်ရေးအဆောင်2ဦးတည်ဆုံပြီးလူတော်များတန်ရရဲ့အကြောင်း UN နိုင်ငံကမီဒီယာတွေမှာပေါ်ပြနေကြတာပါ။ IS စစ်အစ္စလမ်ဆိုရအဖွဲ့ဟာစီးရွနဲ့ယူရနိုင်ငံတွေမှာယူရနိုင်ငံကကျောရနောက်ခံပေးထားတဲ့လက်နက်ကိုင်အုပ်စုတွေနဲ့တိုက်ခိုက်နေသလိုယူရနိုင်ငံကရှီယာမွတ်စလင်လူနည်းစုတွေအပေါ်မှာလည်းဘာသာရေးအယူမှားစုတွေဖြစ်တုတ်တင်ရှင်းလင်းရမယ်လို့သဘောထားနေတာဖြစ်ပါတယ်
။ပြင်သစ်နိုင်ငံပါရီမြို့တော် Notre Dame Cathedral အနီးရဲတွေကိုတူးနဲ့တိုက်ခိုက်ခဲ့သူဟာဒေါက်တာဘွဲ့အတွက်စာရန်ပြုစုနေသူကျောင်းသားတဦးဖြစ်ပြီးအစိုးရဝါဒီအဖြစ်တန်မြတ်ရှိထားသူမဟုတ်ဘူးလို့ပြင်သစ်အစိုးရပြောခွင့်ရကပြောပါတယ်။တိုက်ခိုက်သူရဲ့ပြောဆိုချက်အရအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်ရဲကသတ်မှတ်ထားတဲ့အကြောင်းခရစ်စတိုဖာကတ်စတနာကပြောပါတယ်မနေ့အင်္ဂါနေ့တုန်းကတိုက်ခိုက်မှုအပြီးမှာတိုက်ခိုက်ခဲ့သူကစီးရီးယားအတွက်လုတာလို့အဟစ်ခဲ့တယ်ဆိုပြီးလဲပြင်းထန်ပြည်ထရေးဝန်ကြီးဂါရယ်ကော်လမ်ကပြောပါတယ်တိုက်ခိုက်သူတွေထံကတွေ့ရတဲ့မှတ်ပုံတင်ကပ်အရအယ်ဂျီးရီးယားကျောင်းသားဖြစ်တယ်လို့လည်းပြည်ထရေးဝန်ကြီးကသတင်းထောက်တွေကိုပြောပါတယ်။သူရဲ့တိုက်ခန်းကိုရဲကဝန်ရှာတာမှာတော့သူကအစ္စလာမ်ရဲ့အစိုးရ IS နဲ့တသားတည်းရှိနေတယ်ဆိုရာကိုအယ်ဂျီးရီးယားဘာသာစကားနဲ့ကြေညာထားတဲ့ဗီဒီယိုတစ်ခုကိုလည်းတွေ့ရှိထားပါတယ်။ Notre Dame Cathedral အနီးမနေ့နေ့ကပိုင်းကင်းလက်နေတဲ့ရဲတပ်ဖွဲ့ဝင်3ဦးကိုတိုက်ခိုက်သူကနောက်ကနေဝင်ပြီးတော့တိုက်ခဲ့တာပါ။အဲ့ဒီအချိန်မှာ Cathedral ရှေ့ရင်ပြင်မှာခီးသွွားတွေနဲ့စီကားနေခြင်းလည်းဖြစ်ပါတယ်။တိုက်ခတ်မှုကိုအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဌာနကစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်အစိုးရရှေ့နေုံကပြောပါတယ်တိုက်ခတ်မှုဖြစ်တဲ့အချိန်မှာဖျားချောင်းတဲ့ကိုဝင်ဖို့ဆောင်ဆိုင်နေကြတဲ့ခီးသွွားတွေကိုလုံခြုံရေးတာဝန်ရှိသူတွေကဖျားချောင်းအတွင်အမြန်ဝင်ခိုင်းပြီးဖျားချောင်းတရားတွေကိုပိတ်ခဲ့တကားတွေကိုပိတ်ခဲ့ကြပါတယ်ဖျားချောင်းရှေ့ရင်ပြင်မှာတော့ရဲဘွဲကတခြားဖောက်ခွဲပစ္စည်းတွေရှိမရှိစစ်ဆေးခဲ့ကြသလိုလုံခြုံရေးရှင်းလင်းဆောင်ရွက်မှုတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်ရှင်
မချတဲ့ရင်ဒရင်ဘတ်တီမှာအကြမ်းဖက်တက်ခတ်မှုတွေဇက်တိုက်ဆိုလိုကြုံခဲ့ရတဲ့ဗြိတိန်နိုင်ငံမှာမနက်ပိုင်းထူးထူးရွေးကောက်ပွဲကျင်းပဖို့ရှိနေချိန်မှာပဲလုံခြုံရေးကိစ္စကထိတ်တန့်ဦးစားပေးဖြစ်လာနေပါတယ်။ဝန်ကြီးချုပ်ထရီဇာမေကတော့အကြမ်းဖက်ဝါဒတွေဝါဒီတွေရဲ့တက်ခတ်မှုတွေကိုရတန်းကရပ်ဖို့လိုသလိုဗြိတိန်နိုင်ငံအနေနဲ့ပြဿနာကိုချင်းကပ်မှုပုံစံပြောင်းလဲဖို့လည်းလိုအပ်နေပြီဖြစ်ကြောင်းပြောဆိုခဲ့တာပါ။လန်ဒန်မြို့တော်မှာတော့ချင်းရောက်မှုပုံစံအစ်စ်ကိုရင်ဆိုင်မှုပြင်ဆင်လာရမှာဘူလာယုံနဲ့ခီးသွွားတွေအသွားအလာများတဲ့နေရာတွေကိုလကူရပြည်မှတ်တွေကိုကောက်ွယ်ဖို့လက်နက်ကင်လုံခြုံရေးချက်ထားတာတွေ့ရပါတယ်။ထိုင်းမြစ်လျှောက်ကနာမည်ကြီးတံတားတွေပေါ်မှာလည်းမချာသေးရင်ကလန်ဒန်မြို့တော်မှာကျုံရတဲ့ကားနဲ့တိုက်အကြမ်းဖက်မှုမျိုးတွေရဲ့ရန်ကိုကောက်ွယ်နိုင်မှုလူသွားလမ်းနဲ့ကားလမ်းကြာ တားဆီးတွေချထားပါတယ်။မနေ့ကစီယွန်ခီးစင်တွင်ဝင်းကြီးချုပ်မေကတော့ရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုလုံခြုံရေးအာဏာပိုပေးဖို့အကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့အမှုတွေကိုနှစ်ရှည်ထောင်နဲ့အပြစ်ပေးဖို့အင်တာနက်အွန်လိုင်းပေါ်မှာအကြမ်းဖက်ဝါဒတွေနေရာမယူနိုင်အောင်လုပ်ဖို့အစီအစဉ်တွေကိုစဉ်းစားနေတဲ့အကြောင်းပြောဆိုခဲ့တာပါ။အင်တာနက်အွန်လိုင်းပေါ်ကအစိုးရဝါဒတွေရဲ့လုပ်ရက်တွေကိုအာရုံစိုက်မဲ့အစိုးရရဲ့လုပ်ရက်ကိုကျိုးဆိုသူတွေရှိပေမဲ့ဝေဖန်သူတချို့ကတော့အစ္စလာမ်အယူဝါဒထဲမှာအစိုးရစီတဲ့အခြေခံတွေရှိနေတာကိုရင်ဆိုင်ဖြေရှင်းဖို့လိုတယ်လို့ပြောဆိုနေကြပါတယ်။လန်ဒန်မြို့တော်မှာနောက်ဆုံးအကြမ်းဖက်တိုက်ခိုက်မှုကျူးလွန်သူ၃ဦးနေထိုင်ခဲ့တဲ့လန်ဒန်ရှေ့ပိုင်းဘတ်ကင်းနဲ့ဒါဂျန်ရဲ့မှာရှိမွတ်စလင်အသံဝင်ကတော့အကြမ်းဖက်ဝါဒနဲ့အစ္စလာမ်ဘာသာကိုးကွယ်ယုံကြည်မှုကြားဆက်နွယ်မှုရှိကြောင်းပြောဆိုနေကြတယ်ကိုလက်မခံကြပါဘူး။လန်ဒန်တံတားဘော်ကတိုက်ခိုက်မှုကျူးလွန်သူ၃ဦးဖြစ်တဲ့ကူရန်ရှာဇတ်ဘတ်ကတော့အစိုးရဝါဒကိုယုံကြည်သူဖြစ်အာဏာပိုင်နေထိုင်နှစ်ချိန်တိုင်တိုင်တန်ကြားခံခဲ့ရဘူးသူဖြစ်ပါတယ်။ပရိရှာဆိုရကတော့လွန်ကျွေးအားနေခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လိုလားနေပြီးအတိုက်ခံတွေကတော့လွန်ကျွေးအတွက်အစိုးရကအသုံးစိတ်တွေရှော့ချတဲ့အပေါ်မှာအပြစ်ဖို့နေကြပါတယ်။
American သမ္မတဒေါ်နယ်ထရန့်နဲ့ Saudi Arabia ဘုရင် Salman တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာတာနိုင်ငံနဲ့ဆက်ဆံရေးဖြတ်တောက်တဲ့ဒေတာရင်အာရပ်နိုင်ငံတွေရဲ့ဆုံးဖြတ်ချက်အပေါ်ပင်လယ်ကွင်းနိုင်ငံတွေညီညွတ်မှုရှိဖို့လိုအပ်တယ်ဆိုတာကိုအလေးပေးဆွေးနွေးခဲ့တဲ့အကြောင်း American သမ္မတအင်ဂျူရောကကြေညာပါတယ်။အကြမ်းဖက်ဝါဒီအဖွဲ့အစည်းတွေကိုရန်ပုံငွေထောက်ပံ့ပေးနေတာတွေကိုတားဆီးနိုင်ရေးနောက်အစွန်းရောက်ဝါဒအပေါ်ဒေတာရင်နိုင်ငံတွေရဲ့အပိမြင့်တင်နေတာတွေကိုရှင်းလင်းပြစ်နိုင်ဖို့အရေးကြီးလာတဲ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးကောင်းဆောင်တို့တို့ဆွေးနွေးခဲ့ကြတယ်လို့မနေ့အင်ကာနေ့နှောင်းပိုင်းကထုတ်တဲ့အင်ဘီရောရဲ့ကြေညာချက်မှာဖော်ပြပါတယ်။မနေ့အင်ကာနေ့အစောပိုင်းမှာတော့ကာတာအစိုးရဟာအီရန်နိုင်ငံကိုထောက်ခံပြီးဒေတာရင်းကအစ္စလာမ်မြစ်စစ်သွေးကြောအဖွဲ့တွေကိုငွေကြေးပံ့ပိုးနေတယ်ဆိုတဲ့ဆွဆွဲချက်နဲ့အာရပ်နိုင်ငံအများစုနဲ့ကာတာနိုင်ငံကြားတန်တမာရေးမပြေမလည်ဖြစ်ခဲ့တဲ့ကိစ္စမှာသမ္မတဒေါ်နယ်ထရန့်ဝင်ပါခဲ့ပါတယ်။သမ္မတထရန့်ရဲ့ Twitter မှာတောက်လျှောက်ရေးသားချက်တွေမှာတော့ကာတာနိုင်ငံကိုအထီးကျန်ဖြစ်သွားစေဖို့ဆော်ဒီဥဆောင်နဲ့လောက်ရအပေါ်မှာထောက်ခံတဲ့သဘောမျိုးရေးသားပါတယ်။ကာတာနိုင်ငံဟာဆိုရင်အရှေ့အလယ်ပိုင်းဒေသတွင်းအမေရိကန်ရဲ့အကြီးဆုံးစစ်အခြေစိုက်စခန်းကိုလက်ခံထားတဲ့နိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့လကဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာပြောကြားခဲ့တဲ့မင်ကွန်အတွင်းအစွန်းရောက်အစ္စလာမ်ရဲ့အဖွဲ့တွေကိုစန့်ကျင်ဖို့မွတ်စလင်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တာကိုလည်းသမ္မတထရန့်ကပြန်ပြီးတော့ရည်ညွှန်းခဲ့ပါတယ်။မကြခင်ကအရှေ့အလယ်ပိုင်းဒေသခီးစဉ်အတွင်းအစွန်းရောက်အယူဝါဒတွေကိုငွေကြေးထောက်ပံ့တာတွေမလုပ်ကြတော့ဘူးပြောဆိုခဲ့တာပါအခုကြည့်ပါကာတာကိုခေါင်းဆောင်တွေကဝိုင်းပြီးထောက်ပြနေကြပါပြီဆိုပြီးသမ္မတထရန့်က Twitter မှာရေးသားခဲ့တာဖြစ်ပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တနင်္လာနေ့တိုင်းမြို့မြို့ကနေရန်ကုန်ကိုပြန်တက်လာတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ဒဇင်းပျောက်ဆုံးနေပြီးရှာဖွေမှုတွေလွတ်ဆောင်နေတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်။ဒီကနေ့မွန်လတနာရီရောမှာထွက်ခွာသွားတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ရန်ကုန်အသွားဒဝယ်မြို့နီးပတ်ဝန်းကျင်မှာဆက်သွယ်မှုပြတ်တောက်သွားတာဖြစ်တဲ့အကြောင်းမြေလေကြောင်းထင်းသိမ်းစခန်းက VOA ကိုတီးပြပြောဆိုထားပါတယ်။လေယာဉ်ပေါ်မှာခီးတဲ့60နဲ့လေယာဉ်ဝင်တဲ့15ဦးပတ်ဝန်းကျင်လဲမြေလေကြောင်းထင်းသိမ်းစခန်းတာဝန်ရှိသူတူကပြောပါတယ်။တပ်မတော်ကဝေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အရကတော့တပ်မတော်ပို့ဆောင်ရေး Y မျိုးစပ်လေယာဉ်ရန်ကုန်ဒဝယ်မြိတ်ပုတ်ပြင်းမြိတ်ရန်ကုန်ခီးစဉ်တိုင်းတပ်သားချောင်းချေးပစ္စည်းနဲ့ခီးတွေကိုတင်ဆောင်လာကြောင်းဖော်ပြထားပါတယ်။လေယာဉ်ပေါ်မှာတော့စစ်တေနဲ့မိသားစု90နဲ့လေယာဉ်ဝင်တဲ့14ဦးပါဝင်ကြောင်းလဲကာဝေးဦးစီးချုပ်ရုံးကပြောဆိုခဲ့တာပါလေယာဉ်အပိုင်းအစတချို့ကိုတော့ဒဝယ်နီးပင်လယ်ပြင်မှာတွေ့ရှိရတယ်လို့ခိုင်လုံတဲ့သတင်းတချို့ကနေ VOA ကိုခိုင်လုံတဲ့သတင်းတွေကို VOA ကရထားပေမဲ့လဲတပ်မတော်ဘက်ကရောလေကြောင်းထဲသေးတာဝန်ရှိသူထံကပါတိကျတိကျချက်မျိုးတော့မရရှိသေးပါဘူးလေယာဉ်ပြန်တန်းစဉ်အနီးပတ်ဝန်းကျင်မှာရာသီဥတုစိုးစိုးဝါးမရှိဘူးလို့လဲမြိတ်လေကြောင်းထဲသေးစခန်းက VOA ကိုပြောဆိုထားပါတယ်
ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ဒီကနေ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ကနေဒါနိုင်ငံမြို့တော်အော်တဝါကိုမနစ်ကဒေါက်တာဆန်းစုကြည်ရောက်ရှိနေတာဖြစ်ပြီးဝန်ကြီးချုပ်ထရူဒူတို့ဝန်ကြီးချုပ်ရုံးမှာကနေဒါဆန်တော်ချိန်ညနေ၄နာရီမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းကနေဒါဝန်ကြီးချုပ်ရုံးကသတင်းထုတ်ပါတယ်။ကနေဒါဆန်တော်ချိန်ညနေပိုင်း၅နာရီမှာတော့ဒေါက်တာဆန်းစုကြည်ကအော်တဝါကမြန်မာအတိုင်းအဝိုင်းနဲ့တွေ့ဆုံဖို့ရှိပါတယ်။မနေ့တော့ကတော့ဒေါက်တာဆန်းစုကြည်ကအော်တဝါမြို့မှာကျင်းပနေတဲ့ဖက်ဒရယ်နိုင်ငံများဖိုရမ်ကိုတက်ရောက်ခဲ့ပါတယ်။ မြန်မာအစိုးရနောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်နေတဲ့ဒီဖိုရမ်မှာတော့ကနေဒါနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ဖက်ဒရယ်စနစ်ကိုကျွမ်းကျင်သူတွေဆွေးနွေးကြတာဖြစ်ပါတယ်။ကနေဒါရဲ့ဖက်ဒရယ်အတွေ့အကြုံတွေကမြန်မာနိုင်ငံအတွက်အထောက်အကူကောင်းဖြစ်ပါတယ်လို့ထောင်ဆန်းစုကြည်ကဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်ကနေဒါနိုင်ငံဆိုင်ရာမြန်မာတန်အမှုထမ်းတွေနဲ့လည်းမနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။
ပါကစ္စတန်နိုင်ငံတရုတ်နိုင်ငံအနာဂတ်စစ်အခြေစိုက်စကန်တခုဖြစ်လာနိုင်ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့မနေ့ကတုတ်ပြန်ချက်ကိုတရုတ်နိုင်ငံကပယ်ချလိုက်ပါတယ်။ပင်တဂွန်ရဲ့အစိုးရခန်းဆောင်မှာတော့ SUS2 မြောင်းကိုတွားရပင်လယ်နီဒေသရဲ့ဝင်ပေါက်မဟာဗျူဟာချက်ချတည်ရှိနေပြီးအမေရိကန်ရဲ့အဓိကစစ်အခြေစိုက်စကန်တခုရှိရာဂျီဘူတီနိုင်ငံမှာတရုတ်နိုင်ငံကပထမဆုံးအကြိမ်ပြပအခြေစိုက်ရေတပ်စကန်တည်ဆောက်မှုကိုအချိန်ကြီးဖော်ပြထားပါတယ်။ Congress တော်ကိုတင်သွင်းပေးဆာမျက်နှာ69မျက်နှာပါဝင်တဲ့အမေရိကန်စစ်ဌာနချုပ်ရဲ့နှစ်ပတ်လည်အစိုးရခန်းဆောင်ရဲမှာတော့ခန့်မှန်းခြေစစ်စစ်ဒေါ်လာဘီလျံ180ကျော်လောက်တုံးဆွဲထားတဲ့တရုတ်နိုင်ငံရဲ့စစ်ဖက်ဆိုင်ရာအစည်းအဝေးဆောင်ရွက်ချက်တွေကိုဖော်ပြခဲ့တာပါတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောင်းဝင်ရသူဟွာချွန်ရင်ကတော့ပင်တဂွန်ရဲ့အစည်းအဝေးခန်းစာကိုကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ
်美方的报告罔顾事实对中国的国防建设妄加评论对中方维护领土权
限和安全利益的主张行为是非常道德。第二年的高位事实内部没有看见没见有理由表述他的路。第二年的秋季安娜办赛目内第二看见有高位也没到位的过来利率许他的叫龙华刚刚的叫第二年被北京没有个等在新闻嘛表述来的吧。巴克斯坦人嘛是看见第三位的人的不得路没面样嘛了。第二年的家人他那表演的话开满目系列的波拉天明界变得他皮加比第二节表述不过了年三个月的。第二年的第二年巴克စတန်နိုဂျာယင်းဤတဲ့ဆက်ဆံရေးတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးတခြားနိုင်ငံတစ်ခုကိုပြည်ရည်ရွယ်မှုမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
တောင်ကိုရီးယားနိုင်ငံတွင်အမေရိကန်ရဲ့တပ်ဒုံးရံကာကွယ်ရေးစနစ်ချထားမှုနဲ့ပတ်သက်ပြီးအကြက်ရိုက်နေတဲ့ကိစ္စကတန်တမန်ရေးအရာတွန်းမြန်ဆောင်ရွက်ဥပဒေချောင်းအရာလုံနေုံနဲ့ပြည်လဲမှာမဟုတ်ဘူးဆိုတာကိုတမရတင်မွန်ချေအင်းသဘောပေါက်နားလည်ထားပါတယ်တမရမွန်ချေအင်းကတမရရွေးကောက်ပွဲကာလအတွင်းအမေရိကန်ရဲ့ဒုံးခွင်းနှုံးစနစ်ချထားရေးသဘောတူညီချက်ကိုပြန်လည်တုံ့သက်ဖို့တောင်းဆိုထားတာပါတောင်ကိုရီးယားအစိုးရတည်းရဲ့ကြီးကြပ်ဆောင်ရွက်မှုအောက်ကရှောင်ရှားဖို့ရည်ရွယ်လှုပ်ဆောင်တာလို့ယူဆတဲ့စရုတ်ထမြောက်တပ်ဒုံးခွင်းထုံတည်ယူပို့ဆောင်တာကိုသတင်းမပို့တဲ့အတွက်ဆိုပြီးဒုတိယကာကွယ်ရေးဝန်ကြီးတဦးကိုလည်းဒီသတင်းပါအတွင်းမှာပဲယာဒုကဆိုင်းငံ့ခဲ့ပါတယ်။ဒုံးခွင်းထုံချထားမဲ့ဒေသမှာတဘာဝပတ်ဝန်းကျင်ပေါ်တည်ရမှုတွေနဲ့ပတ်သက်ပြီးလေ့လာဖို့တောင်ကိုရီးယားသမ္မတကညွှန်ကြားထားတာကြောင့်ဒုံးခွင်းထုံစနစ်ချထားရေးအစီအစဉ်မှာနောက်ထပ်နှောင့်နှေးသွားစီမှာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုတခါသတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုတလက်တင်ပြပေးမှာပါ။ဆက်သွယ်ရေးပုံမှာ66ကကြီးနဲ့တရားစွဲဆိုထားတဲ့အမှုတွေရက်ဆိုင်ရေးတောင်းဆိုနေတဲ့အကြောင်းကိုမတင်ပြခင်မှာတော့အခုအရင်ဆုံးဒီထိတ်တန့်ရောက်နိုင်ငံကသတင်းတပုတ်ကိုပြပြပေးချင်ပါတယ်။စီးပွားရေးဝိုင်းဝန်းဖြည့်ရှင်ပေးကြရမှာအီရန်နိုင်ငံကအခုညီမပေးသလိုအဲ့ဒီဒေသအတွင်းတခြားနေရာတွေမှာလည်းတင်းမာမှုတွေဖြစ်အောင်တွေးထိုးပေးနေတယ်လို့အမေရိကန်တာဝန်ရှိသူတွေကဆွဆွဲပြောဆိုလိုက်ပါတယ်။ကာတာနိုင်ငံနဲ့အင်းနီချင်းတွေကတောက်ကစားဖြစ်ကြရမှာလဲအီရန်နိုင်ငံကပါဝင်ပတ်သက်နေတယ်လို့ဆိုပါတယ်။ကာတာနိုင်ငံကအစ္စလာမ်စစ်သွေးကြွတွေကိုပံ့ပိုးပေးနေတယ်လို့အင်အားအကြီးဆုံးအာရဗ်နိုင်ငံတွေကဆွဆွဲလိုက်ပြီးတော့ဇွန်လ9ရက်နေ့ကစပြီးအဆက်အသွယ်ဖြတ်တောက်တန်ခတ်လိုက်ကြပါတယ်။ဒီကြောင့်ဗီယူတင်တောက်စတတိစာဟုတ်သတင်းပေးပို့ထားတာကိုတော့ဒေါခင်စိုးဝင်းကပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။သမ္မတဒေါ်နယ်ထရမ့်မကြခင်ကတွားရောက်ခဲ့တဲ့ဆော်ဒီအရေဗျနိုင်ငံခီးစဉ်အတွင်းပင်လယ်ကွေ့နိုင်ငံတွေအကြားတန်တမာရေးအကျက်အတည်းဖြစ်အောင်အမေရိကန်ကအကွက်ဆင်ခဲ့တယ်လို့အီရန်နိုင်ငံကဆွဆဲလိုက်ပါတယ်။အီရန်နိုင်ငံရဲ့မြို့တော်တဟီရန်မြို့မှာနေတဲ့တာမန်ပြည်သူတွေကတော့ကာတာနိုင်ငံကိုအခုလိုအထူးကြံဖြစ်အောင်ပြစ်ပယ်ထားတာကိုစိုးရိမ်နေကြတယ်လို့အလေးအနက်ပြောဆိုနေကြပါတယ်။ဆော်ဒီအရေဗျ၊အီဂျစ်အာရဗ်စဘွားများပြည်တော်စုနဲ့တခြားအာရဗ်နိုင်ငံတွေကကာတာနိုင်ငံနဲ့တန်တမာရေးအရာရောစီးပွားရေးအရာပါအဆက်အသွယ်ဖြတ်တောက်ပြီးတရက်ကြာမှာတော့ကာတာနိုင်ငံရဲ့မြို့တော်ဒိုဟာမြို့ကအထွေထွေစားသောက်ကုန်ရောင်းတဲ့ကုန်တိုက်ကြီးတွေမှာအခြေခံစားသောက်ကုန်တွေပြက်လက်ကုန်တဲ့အဖြစ်နဲ့ဒိုဟာမြို့ကန်တွေရင်ဆိုင်နေကြရပါတယ
် I've come today and I'm feeling that
ဒိုစားသောက်ကုန်တွေပြက်လက်နိုင်တာကြောင့်တခြားအစားထိုးလို့ရနိုင်တာကိုရှားရအောင်ပါဗောလေနောက်ပြီးလက်ဆက်တဲ့နွားတို့လည်းပြက်နိုင်တယ်လို့ထင်ပါတယ်
တီရန်မျိုးအခြေစိုက်နိုင်ငံရေးကဲခတ်ပုဂ္ဂိုလ် Forward Izadi ကတော့ကာတာပြည်သူတွေကိုအထီးကျန်ဖြစ်အောင်လုပ်တဲ့အပေါ်ပြစ်တင်ရှုံချလိုက်ပါတယ
် Blockading a sovereign country is a form of war
အချုပ်ချာအာဏာပိုင်တဲ့နိုင်ငံတစ်နိုင်ငံကိုပိတ်ဆို့လိုက်တာဟာစစ်ကြေညာတဲ့ပုံစံတစ်မျိုးပါပဲပြည်သူတချို့ဒုက္ခရောက်ကြမှာပေါ့ဗျာအီရန်နိုင်ငံကတော့အိမ်နီးချင်းတွေနဲ့ဆက်ဆံရေးတိုးတက်အောင်အခွင့်အလမ်းရှာနေတာဖြစ်ပါတယ်ကာတာအစိုးရကိုတောင်ဘက်ကရောအရှေ့နဲ့နောက်ကပါပိတ်ဆို့လိုက်တော့အီရန်အတွက်ဆက်ဆံရေးပိုကောင်းလာဖို့အခွင့်အခါကောင်းဖြစ်နိုင်ပါတယ်ကာတာအတွက်တခုတည်းသောထွက်ပေါက်ကမြောက်ဘက်ပါအ အီရန်ကကာတာရဲ့မြောက်ဘက်မှာရှိနေတာဖြစ်ပါတယ်
။ဆော်ဒီအရေဗီးယားနိုင်ငံသားရေးဝန်ကြီးအဗ်ဒယ်ဘီလ်အခ်မက်အယ်ဂျူဘေးကတော့အီရန်နဲ့ဆက်ဆံနေတဲ့ကာတာနိုင်ငံအပေါ်အရေးယူတာနဲ့ပတ်သက်ပြီးခုခံကာကွယ်ပြောဆိုလိုက်ပါတယ်။
We made it clear to everybody that
Iran ha ma ti nyaim mu twa in a tia phit de lo be yuen san khan mu ri twa twa le phit par de tit song mu ri ne pyet si song shou mu ri twa le in a pi ni da ba a shi le bai di da ma gain gana kwe pya aw Iran ye mu wa da ri ga mhain tai pi ni da ba a shi le bai di da ga nai ngan ri ko twa mu bu Persian empire pyan le tu dong yi twa Iran ga sana shi ni de tabo ba a shi le bai di da ma ne che chin ni de Iran ye mu wa da ri ko lak khan nai sia chaung ma shi aw
ဒါပေမဲ့အီရန်နိုင်ငံကရုံးဝန်ထမ်းတယောက်ကတော့အရှိအလေပိုင်းဒေသမတည်မငြိမ်ဖြစ်ရတာဟာအမေရိကန်ကြောင့်လို့အပြစ်တင်လိုက်ပါတယ်
။နန်ဖက်ရှ်မီကနမ်နက်ရှာအမေရိကန်ပုတ်ရှ်ဒပါဒါစ
်အမေရိကန်ကနောက်ကွယ်ကကြိုးကန်နေတယ်လို့ကျွန်တော်ထင်ပါတယ်။အမေရိကန်ကလက်နက်တွေရောင်းကောင်းဒေသထဲမှာရှိတဲ့နိုင်ငံအားလုံးကြမ်းမှာပစ်ကတ်တွေဖန်တီးပေးနေတာပါ
။ကုန်းပြင်ပိတ်ဖြစ်တဲ့ကာတာနိုင်ငံအနေနဲ့လမ်းပန်းဆက်သွယ်ရေးမှာမြောက်ဘက်ကလွဲလို့အဖက်ဘက်ကအပိတ်ခံထားရလေတော့မြောက်ဘက်ကအီရန်နဲ့အီရတ်နိုင်ငံကိုသာအာကိုပြီးနေဆက်ဖြတ်ကျော်သွားလာနိုင်တော့မှာဖြစ်ပါတယ်။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတော့အီရတ်နိုင်ငံအနေနဲ့ကာတာရေးမှာဘယ်ဘက်ကမှပါဝင်ပြီးသဘောတူညီမှုရယူဖို့မရှိဘူးလို့အင်ကာနေကပြောဆိုလိုက်ပါတယ်ရှင်။
ရှိလေပိုင်းဒေတာတင်းမာမှုတွေနဲ့ပတ်သက်ပြီးထောက်ခင်းဆိုဝင်စုစည်းတင်ပြခဲ့တာပါအခုကတော့ပြည်တွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားချင်ပါတယ်ဆက်သွယ်ရေးပုံမှာ66ကာကြီးကိုတုံးပြီးတရားစွဲဆိုထားတဲ့အမှုအားလုံးကိုချက်ချင်းရပ်ဆိုင်ပေးဖို့အစိုးရတက်မတော်နဲ့အာဏာပိုင်ဖွဲ့စည်းတွေကိုသတင်းမီဒီယာသမားတွေကတောင်းဆိုလိုက်ကြပါတယ်သတင်းလွတ်လပ်ခွင့်ကိုထိပါတဲ့ပုံမှာ66ကာကြီးကိုဖျက်သိမ်းဒါမှမဟုတ်ရင်လည်းပြန်လည်ပြင်ဆင်ပေးဖို့သူတို့ကတောင်းဆိုနေကြတာပါဒီအကြောင်းအပြည့်စုံကိုတော့စုံစမ်းမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မမင်းမြေပခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရရှင်
။သတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတဲ့ဆက်သွယ်ရေးဥပဒေပုံမှာ66ကနဲ့တရားမျှတမှုမရှိတဲ့ဥပဒေတွေကိုဖျက်သိမ်းပြင်ဆင်ပေးဖို့တပ်မတော်အပါအဝင်အစိုးရအာဏာပိုင်အဖွဲ့အစည်းတွေက66ကကိုတုံးပြီးတရားစွဲဆိုထားတဲ့အမှုအလုံးကိုရပ်ဆိုင်ပေးဖို့အပါအဝင်အချက်၃ချက်ကိုမြန်မာသတင်းသမားများကာကွယ်ရေးကော်မတီယာယီဖွဲ့ပြီးတောင်းဆိုလိုက်ကြတာပါ။သတင်းမီဒီယာသမားတွေအနေနဲ့တောင်းဆိုချက်၃ခုအပြင်သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်သွားမယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီယာယီအဖွဲ့ဝင်ကိုတာလွန်ဆောင်ထက်ကအခုလိုရှင်းပြပါဗျာ။ကျွန
်တော်တို့တောင်းဆိုထားတဲ့တောင်းဆိုချက်တွေရရှိရတဲ့ကိုဒီသတင်းသမားတွေနဲ့ရဲ့အကြီးအဖွဲ့ကြီးတွေနဲ့ပေါင်းပြီးတော့ဥပဒေဆောင်မှုတွေတော့အဲ့ဒါကိုလှုပ်ရှားမှုတွေရောကျွန်တော်တို့လက်ပတ်စုကန်တိန်ပေါ့နော်ကန်တိန်ကိုဆားတယ်။အဲ့ဒါရှိရနေရမှဆားတယ်။ဟုတ်ဆေးရဆက်ရှိအနေနဲ့
လက်ရှိအစိုးရအနေနဲ့ဆက်သွယ်ရေးဥပဒေပုံမှား66ကလိုမျိုးနိုင်ငံသားတွေအတွက်အကျိုးမပြုတဲ့ဥပဒေတွေကိုဆက်လက်သုံးစွဲနေတာနဲ့ပတ်သက်လို့ကိုတော်လွန်ဆောင်ထက်ကသူ့အမြင်ကိုအခုလိုပြောပါဗျ
။ဘယ်နိုင်ငံသားတိုင်းကမှအကျိုးမပြုတဲ့ဥပဒေကိုပြည်သူတွေသုံးနေရဆိုလို့ရှိရင်တော့ဒါအရင်စစ်စိုးကပုံစံအပြေးခေါ်နေသူလုပ်နေတယ်လို့ပြောရမှာပေါ့နော်။ဒါပြလို့ဆိုတော့ဟိုတကယ်တော့ဒီကဒီကမှာအကျိုးမပြုဘူး။ဒါနဲ့အာဏာရှိတဲ့ပုဂ္ဂိုလ်ကြီးအစိုးရကြီးဟလာအာဏာပိုင်ဖွဲ့စည်းရေးအကျိုးပြုအောင
်လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေပုံမှား66ကနေတရားစွဲဆိုမှုစုစုပေါင်း63ခုရှိနေပြီးဒီအမှုတွေထဲမှာတက်မတော်ကတရားစွဲဆိုတာ9မှု NLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူတွေကတရားစွဲဆိုတာ8မှုရှိပါတယ်ပြည်ခဲ့တဲ့အစိုးရလက်ထက်မှာတော့ဆက်သွယ်ရေးဥပဒေပုံမှား66ကနေတရားစွဲဆိုမှု9မှုပဲရှိခဲ့တာပါလက်ရှိမှာကိုပဲတယောစာရေးသားဖော်ပြမှုနဲ့ The Voice Weekly သတင်းစာအေဒီတာချုပ်ဦးကျော်မင်းဆွေနဲ့ပြည်သူ့ရှာကိုကိုမောင်တို့ကိုတက်မရောကတရားလိုလုပ်ပြီးအမှုဖွင့်တိုင်ကြတာကြောင့်ဗဟန်းမြို့နယ်ရဲစခန်းကပြည်ခဲ့တဲ့အပတ်စနေနေ့မှာဖမ်းဆီးထားပြီးလောလောဆယ်ဗဟန်းရဲစခန်းမှာချုပ်နှောင်ထားတာပါဒီအမှုနဲ့ပတ်သက်ပြီးဇွန်လ8ရက်နေ့မှာအာမခံလျှောက်ထားဖို့ရှိပြီးအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဥပဒေအကြံပေးဥက္ကဋ္ဌမောင်မြင့်ကအခုလိုပြောပါတယ်
။အမခံရခဲ့ရင်တော့အပြင်ကနေပဲအချုပ်လို့ဒီအမခံနဲ့ထူချီဖြစ်ရှင်းမှုရှိပါတယ်။အကယ်၍အဲ့ဒီမှာအမခံလျှောက်ထားတာကိုပြင်မယ်ဆိုရင်တော့အဲ့ဒီမှာအင်းစိန်ထောင်ကိုပို့ဖို့ဖြစ်ရှင်းရှိပါတယ်ခင်ဗျ
။မြန်မာသတင်းမီဒီယာအကောင်စီဘက်ကတော့ဒီအမှုနဲ့ပတ်သက်လို့တရားစွဲဆိုမှုမလုပ်ခင်ညှိနှိုင်းဆောင်ရွက်ပေးနေချိန်မှာပဲတရားလိုကအမှုဖွင့်ပြီးတရားစွဲဆိုလိုက်တာကြောင့်လက်ရှိမှာတော့သတင်းမီဒီယာဥပဒေဤဥပဒေတွေအရဆက်လက်ညှိနှိုင်းဆောင်ရွက်နိုင်ခွင့်မရှိတော့ဘူးလို့လည်းဇွန်လ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဆက်သွယ်ရေးဥပဒေပုံမှား66ကကိုဖျက်သိမ်းပြင်ဆင်ဖို့လှုပ်ရှားမှုတွေလုပ်နေပေမဲ့လက်ရှိအချိန်ထိဒီဥပဒေပုံမှားကိုပြင်ဆင်ပယ်ဖျက်ဖို့ အစိုးရနဲ့လွတ်တော်ဘက်ကထိထိရောက်ရောက်လှုံ့ဆော်တာမရှိသေးတာကြောင့်ဝေဖန်ပြောဆိုနေတာတွေလည်းရှိပါရဲ့ရှင်
ဒါတော့ဆက်သွယ်ရေးပုံမှာ66ကကြီးကိုဖျက်သိမ်းပြဆင်ပေးဖို့သတင်းမီဒီယာသမားတွေကတောင်းဆိုနေတာနဲ့ပတ်သက်ပြီးမမြင့်မြင့်ခိုင်ကတင်ပြပေးကြတာပါရှင်။မကြခင်မှာတော့ဒီဟိုင်းကြီးကျွန်းအနီးမှာကြွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့သတင်းနဲ့ရန်ကုန်ရေကြီးမှုကြောင့်နေဆက်ကုန်ပစ္စည်းတွေအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိနေသလဲစူရာတွေကိုတင်ဆက်ပေးဖို့ရှိပါရဲ့ရှင်။
ပြည်ဝင်မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အဖတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ယူအေအမေရိကန်တန်ရဲ့ပုတ်ထူးနေညနေခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျမတို့ရဲ့အစီအစဉ်တွေကိုတော့ညနေ9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုဆက်ပြီးတော့ဒီဟိုင်းကြီးကျွန်းအနီးမှာကြွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့ပတ်သက်ပြီးတော့တင်ပြပေးချင်ပါတယ်။အေရဝတီတိုင်းဒေသကြီးငပုတော်မြို့နယ်ဟိုင်းကြီးကျွန်းအနီးကကျေးရွာတွေမှာကြွက်ဝမ်းဖြူတွေထောင်ထဲချီဝင်ရောက်လာနေတာကြောင့်မို့လို့ဒေသတန်တွေကဒီဖမ်းဆီးတပ်ဖြတ်နှိမ်နှီးနေကြပါတယ်။ဒီကြွက်တွေကြောင့်ယောဂါတမျိုးမျိုးကူးဆက်လာမှဓမ္မမဟုတ်ရင်လေတဘာဝဘေးအန္တရာယ်တစ်ခုခုချရောက်လာမှကိုဒေသခံတွေကစိုးရိမ်နေကြတာပါဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းမေးမြန်းတင်ပြထားပါရဲ့ရှင
် AR တိုင်းဒေသကြီးပသိမ်ခရိုင်ငပူရောမြို့နယ်ဟိုင်းကြီးကျွန်းမြို့အနီးကကျေးရွာတွေမှာကြွက်တွေအများပြားကြောက်တာဟာဒီလဇန်းပိုင်းကဇီးကြံရွာမှာစတင်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာကန်ချန်ရွာနဲ့ကြောက်ချောင်းရွာတွေမှာပါတွေ့ရှိခဲ့တာဖြစ်ပါတယ်ဒီလိုကြောက်တဲ့ကြွက်တွေဟာတောင်ကနားလောက်အထိရှိနိုင်ကြောင်းဈေးကြံရွာအုတ်ချုပ်ရည်မှုဥတင်လိုင်ကအခုလိုပြောပါတယ
်ကျွန်တော်ခံမှန်းတော့အဆောင်တစ်ပေါင်းနဲ့နည်းမှမဟုတ်ဘူးလို့ထင်တယ်ကျွန်တော်ရိုက်တာကအခုဆိုရင်အကောင်2000ကျော်တော့ဒီကြွက်တွေလာတာတော့ကျွန်တော်တို့ထင်တယ်ကျောတွေကဆင်းတယ်လို့ပဲထင်တယ်ပင်လေကမ်းခြေဘက်ကအိမ်ကျန်းပေါ့နော်အဲ့ဒီကုန်းကမ်းပေါ်အိမ်ဒီအနားအပင်တွေပေါ်မှာတွေ့ရတယ်ဒီကောင်ကတော့ကျွဲတဲမှာနေရတာမဟုတ်ဘူး။ဟိုမြေကျဲမဟုတ်ဘူးကျွဲဝင်းကျူတွေလေ။ပထမတော့ကျွဲတွေပါလေ။အခုဆိုတော့ဒီဘက်ကကန်ကြိုင်တို့ကြောက်ချောင်းတို့မှလည်းနင်းနေပါပါရောက်တယ်ပြောတယ်။ဟိုတော့တခါမှမလာဘူးဘူး။ဒါကြောင့်မို့ကျွန်တော်တို့ကလည်းအဲအိုးနေတာပေါ့
။မြမအလင်းသတင်းစာမှာဈေးကြံရွာကိုဒီလ3ရက်နေ့ကကျွဲတွေတွေ့ရှိခဲ့တယ်လို့5ရက်နေ့မှာကန်ကြိုင်ကျေးရွာအုပ်စုကန်ကြိုင်ရွာအထက်စုမှာကျွတ်တရာလောင်းနဲ့ကြောက်ချောင်းကျေးရွာအုပ်စုတန်ကျိုးလန်းရွာမှာကျွတ်အကောင်ကြီး900ကျော်ကိုဖမ်းဆီးတပ်ဖြတ်ပြီးမြေမြုပ်ဖျက်ဆီးခဲ့ကြောင်းဖော်ပြပါတယ်။ကျွတ်တွေအများပြားတွေ့ရှိတာကြောင့်ဒေသခံတွေဟာကူးစက်ရောဂါဖြစ်ပွားမှာကိုစိုးရိမ်ကြသလိုတဘာဝဘေးတစ်ခုခုကြားရောက်မှာအတွက်လည်းပူပင်နေကြတယ်လို့ဦးတင်လိုင်ကဆက်ပြောပါတယ်
။တရိတ်ဆန်တွေကရာသီဥတုရဲ့ဖောက်ပြန်မှုတွေကိုသူတို့ကသိတယ်ပေါ့နော်။အဲဒါမလို့များရာသီဥတုများဆိုးရွားလာမလားဒီလိုစိုးရိမ်တာပေါ့။
ဒီလိုကျွတ်ဝင်းပြူတွေအများပြားတွေ့ရှိတာကြောင့်မြို့နယ်အုပ်ချုပ်ရေးယုံ၊နေမြေခံရဲတပ်ဖွဲ့၊စီပင်တာယာရေးယုံနဲ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတွေဟာဒေသခံတွေနဲ့ပူးပေါင်းပြီးစုံစမ်းစစ်ဆေးနေကြသလိုဖမ်းဆီးတပ်ဖြတ်နှိမ်နင်းတာတွေလည်းဆောင်ရွက်နေပါတဲ့။လောလောဆယ်မှာတော့ကျွတ်တွေနမူနာတွေကိုရန်ကုန်စေုံကြီးကိုပို့ပြီးစမ်းသပ်စစ်ဆေးထားကြောင်းဟန်ကြီးကျွန်းမြို့အုပ်ချုပ်ရေးမှူးဦးသက်လွင်ဦးကပြောပါတဲ့။
ကျွန်တော်ကောင်ရတော့ဘယ်နှကောင်ရှိရမှာပြောတယ်ဦးလေကျွန်တော်တို့ကနေနေနေကောင်ရတော့1600ကျော်ပါလေဗျကျွန်တော်တို့ကကြွတကောင်ကိုကျွန်တော်နမူနာယူပြီးတော့ဒါပြီးခဲ့တဲ့နေ့ရက်တော့တည်းကကျွန်တော်ရန်ကုန်ပြည်သူ့ခြေရုံကြီးပို့ပြီးတော့ကျွန်တော်တို့ကြွက်နဲ့ပတ်သက်ပြီးတော့ဟိုတခွက်ခန့်ပို့ထားတာရှိပါလေဗျ
ဝါရောကြီးတွေရှိတဲ့အရက်ဒေတာတွေမှာဝါပွင့်ချိန်ဆိုရင်ဝါသီးတွေကိုစားတောက်ဖို့အတွက်ကြွက်တွေအများအပြားလာရောက်တက်တာတွေရှိပါတယ်အေရီတိုင်းဒေသကြီးငပူရောမြို့နယ်ဟာ2008ခုနှစ်ကနာဂင်မုံတိုင်းတံကိုခန်းစားခဲ့ရတဲ့ဒေသဖြစ်ပါတယ်။နာဂင်မုံတိုင်းအလွန်ကာလကတော့အေရီတိုင်းဒေသကြီးအတွင်းမှာကျွတ်တွေဟာအစားအစာရှာပါပြီးလေယာဉ်တွေအတွင်းကိုအစုလိုက်ပြုတ်လိုက်ဝင်ရောက်တဲ့ဖြစ်စဉ်တွေလည်းဖြစ်ပျက်ခဲ့ဘူးပါတယ်။
အေရီတိုင်းဟိုင်းကြီးကျွန်းအနီးကကျေးရွာတွေမှာကျွဝမ်းဖြူတွေမကြုံစဘူးထောင်ထဲချီဝင်လာနေတာကြောင့်ဒေသခံတွေကြားမှာစိုးရိမ်နေရတဲ့အကြောင်းကိုကိုမိုးစောကစုံစမ်းမေးမြန်းတင်ပြသွားတာပါရှင်။အခုတခါကတော့ဒီရန်ကုန်ရေကြီးမှုကြောင့်နေဆက်ကုန်ပစ္စည်းတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုလည်းကြည့်ရအောင်ပါရှင်။ စီဝါရေးအချက်အချာရန်ကုန်မြို့မှာဒီရက်ပိုင်းရေကြီးနေတာကြောင့်မလို့နေဆက်ကနေရန်ကုန်အထိတင်သွင်းမဲ့ထိုင်းကုန်ပစ္စည်းတချို့ကိုရပ်ဆိုင်ထားရပါတယ်။တချို့ကုန်တွေကိုဒီနေဆက်မြဝတီမြို့မှာပဲတူလောင်ထားရပြီးတော့မဲဆောက်နဲ့မြဝတီအကြားနေစဉ်သွားလာနေတဲ့ကုန်ပစ္စည်းတင်ကားတချို့ဆိုရင်လည်းအသွားလာနေသွားတယ်လို့နေဆက်မှာနေကြသူတွေကပြောပါတယ်။ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်။
ဗမာပြည်ရန်ကုန်မှာအခုရေကြီးနေတဲ့ကိစ္စနဲ့ပတ်သက်လို့ဒီဆိုင်းမြန်မာနယ်ကမြောက်ပြည်ကမှာအောက်ဖို့ဆင်းတဲ့ကုန်းတွေကကုန်းတီးပြီးအောက်ဆင်းဖို့မလွယ်တဲ့အတွက်ကိုလောလောဆယ်ဒီကိုတော်နေရတော့ထူလောင်နားပါတယ်အဲ့တော့မြောက်ပြည်မှာကဒီကုန်းတီးတွေစားပြပြီးနေတဲ့အနေအထားမျိုးမှာတွေ့ရတာပေါ့
မြန်မာနိုင်ငံဘက်ကအကြီးကတွာလာနေတဲ့ကုန်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပြပါတယ်
ဆောင်လို့ရပြီကျေကျွန်တော်ဒီဆိုကဒီလမ်းမျိုးဆောင်လို့ရပြီအိနာဟိုကအိနာခွက်တွေအစုံမျိုးစုံပါတယ်နောက်ပြီးတော့ဒီစပါးရိတ်ဆက်တွေနောက်ပြီးတော့ဒီပါခေါ်လဲဆိုဒီဟိုနေတော့ကျွန်တော်ဒီဆန်စပါးရိတ်ဆက်အပြင်မှာဇေထွန်ဇက်တွေလည်းတွားရပါတော့ဇေထွန်ဇက်တွေတွားရဇေထွန်ဇက်တွေကိုစူးစမ်းတော်တော်များများလေးတွားကြအခုအဲ့ဒီတွားလာတယ်မသိဘူးနောက်ပြီးတော့အချို့ရဘူးတွေသွေးဘူးတွေတွားရဒီရဘူးတွေတွားရဒီကြရပဲသူအမရာဟက်စီဘာလို့တွားကြ
တဲ့နာနေညကတော့နေ့စဉ်ကုန်ပစ္စည်းပို့နေတဲ့ကားရန်ကြီးတွေတိတိတတ်တာနှဲသွားတဲ့အကြောင်းကိုလည်းပြောပြပါဗျာ
။မနည်းရညဝိုင်းတင်ရလို့ဟိုအခါတိုင်းကကားတော်တော်များများသွားတယ်ဒီညဝတီတော့သွားတာရှိစားလို့ရပစ္စည်းတွေဒီကုန်ပစ္စည်းမျိုးစုံတွေတော်တော်များများသွားတာရှိတယ်။ဟိုမနည်းညဆိုပြီးတော့ဘုံကသွားလာနှစ်စီးသုံးစီးတော့ပဲရှိတယ်။ကျန်တဲ့အစိတ်ပိုင်းမတွေ့ရတော့
ဘူး။ထိုင်းမြန်မာနေဆက်မျိုးတွေဖြစ်တဲ့မြဝတီနဲ့မဲဆောက်မျိုးတွေဟာကုန်သွယ်မှုတွေရအရေးပါတဲ့မျိုးတွေဖြစ်ပြီးနေဆက်မျိုးတွေရဲ့ကုန်သွယ်မှုပမာဏဟာကုန်သွယ်မှုတစ်ခုလုံးရဲ့35ရာခိုင်နှုန်းစုစုပေါင်းအမေရိကန်ဒေါ်လာ 2.3 ဘီလီယံထိရှိတဲ့အကြောင်းမြန်မာအစိုးရဘက်ကတော့ပြောဆိုထားပါတယ်ရှင်
။ရန်ကုန်မြို့မှာရေကြီးနေတာကြောင့်နေဆက်ကုန်ပစ္စည်းတင်ပို့မှုတွေရပ်ဆိုင်ထားတဲ့အကြောင်းကိုမဲအေးမှသတင်းပေးပို့သွားတာပါရှင်။ View American တန်ရဲ့ဗဟုသုနည်းညနေခင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်းညနေ9:00ကနေ 9:00 ခွဲမှာတော့ View TV သတင်းလောအစီအစဉ်ကိုထိုက်ရိုက်ထုတ်လွှင့်ပေးပါရစေ။ Asia 77 Juru ကနေဖန်ယူကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတခါတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတလဲကျင်းပြပေးပါဦးမယ်ရှင်။
ဒီနေ့ငယ်မှာပါလီမန်နဲ့ကွယ်လွန်သူခေါင်းဆောင်အယာတူလာရူဟိုလာကွန်မဏီကူဝိမန်တို့ကိုဒီကနေ့ပြစ်မှတ်ထားတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်း IS စစ်သွေးကြောက်ဘက်ကကြေညာလိုက်ပါတယ်တက်ခတ်မှုစတင်ပြီးနိုင်ပိုင်းကျန်မှာပဲ IS အစွမ်းရောက်ဖွဲ့ရဲ့အက်မက်သတင်းဌာနကကြေညာလိုက်တာပါယူအန်ငတ်လာတဲ့သတင်းတွေထဲမှာတော့လူထုသေဆုံးပြီးအများပြားထိခိုက်ဒဏ်ရာတွေရခဲ့တဲ့တေရန်မြို့တောင်ဘက်ကကူဝိမန်တက်ခတ်မှုမှာအသေခံဘုံကွယ်သမားနဲ့တနတ်သမား3ရုပ်ကစီးနင်းတက်ခတ်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်ပြည်ထောင်ငံပါရီမြို့ကနော်တာတန်းဖျားကြောင်းအနီးရဲတွေကိုတူနဲ့တက်ခတ်ခဲ့သူဟာပါကူဘွဲအတွက်စာတမ်းပြည့်စုံနေသူចောင်းသားတူဖြစ်ပြီးအစိုးရဝါရီဖြစ်တန်တရားရှိထားသူမဟုတ်ဘူးလို့ပြည်သူ့အစိုးရကပြောပါတယ်မနေ့တုန်းကတက်ခတ်မှုပြီးမှတက်ခတ်ခဲ့တဲ့သူဟာစီးရအတွက်လောက်တာလို့အော်ဟစ်ခဲ့ကြောင်းလည်းပြည်သူ့ပြည်ထောင်ဝန်ကြီးကပြောဆိုခဲ့ပါတယ်တနင်္လာနေ့တိုင်းမြို့မြို့ကနေရန်ကုန်ကိုပြန်တန်းလာတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်တစ်စင်းပျောက်ဆုံးနေပြီးရှာဖွေမှုတွေလုပ်ဆောင်နေတဲ့အကြောင်းတပ်မတော်ကောက်ကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်မြေကနေမွန်လတနာရီကျော်မှာထွက်ခွာသွားတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်ဟာရန်ကုန်သွားဒဝယ်နီးပတ်ဝန်းကျင်မှာဆက်သွယ်မှုပြတ်တောက်သွားတာဖြစ်တဲ့အကြောင်းမြိတ်လီကျောင်းထင်းသိမ်းစခန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။လေယာဉ်ပေါ်မှာခီးတဲ့ကိုယ်စားနဲ့လေယာဉ်ဝင်နဲ့15ဦးပတ်ဝန်းကျင်လဲမြိတ်လီကျောင်းထင်းသိမ်းစခန်းတာဝန်ရှိသူတူကပြောပါတယ်။တပ်မတော်ကဝေးဦးစီချုပ်ရုံးရဲ့ထုတ်ပြန်ချက်အရကတော့တပ်မတော်ပို့ဆောင်ရေးဝိုင်းအမျိုးစားလေယာဉ်ဟာရန်ကုန်ဒဝယ်မြိတ်ပုံပြင်မြိတ်ရန်ကုန်ခီးစဉ်တိုင်းတက်တာချောင်းကျေးပစ္စည်းတွေနဲ့ခီးတဲ့တွေကိုတည်ဆောင်လာကြောင်းဖော်ပြထားပါတယ်။လေယာဉ်ပြန်တန်းစဉ်မှာအနီးပတ်ဝန်းကျင်ဟာရာသီဥတုစိုးစိုးဝါမရှိဘူးလို့လည်းမြိတ်လေကြောင်းထင်းသိမ်းစခန်းက VOA ကိုပြောပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်းကကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ကျမကတော့ခင်ပြူထွေးပါရှင်။ VOA American အတန်ရဲ့ဗဟုသုနည်းညနေခင်းအစီအစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 အထိလိုင်းဒိုမီတာ 16 kHz 1053ည၊လိုင်းဒိုမီတာ 19 kHz 1565လိုင်းဒိုမီတာ 25 kHz 11965တို့ကနေအသံလွှင့်နေတာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.